ရှမ်းပြည်နယ်တောင်ကြီးမြို့နယ်ကုန်းလုံကျေးရွာအုပ်စုဖြစ်တဲ့ကြောင်နီရေဘူးတရက်ပင်လှဖျားနီနဲ့နောင်ကားကျေးရွာတွေကလေယာမြေဧက9000ကျော်ကို1994ခုနှစ်ထဲကရပခအရှေ့ပိုင်းတိုင်းစစ်ဌာနချုပ်စစ်တပ်ကစတင်သိမ်းဆီးခဲ့တာဖြစ်ပြီးမူလပိုင်ရှင်တွေကိုတည်စားပြန်လည်ချထားပေးခဲ့ပါတယ်အဲ့ဒီလေယာမြေတွေကိုပြီးခဲ့တဲ့2014ခုနှစ်ကတည်စားချထားပေးမှုရုပ်သိမ်းလိုက်ပြီးတောင်သူတွေကိုလုပိုင်ခွင့်မပေးတော့ပါဘူးတီးစားအနေနဲ့ပြန်လည်လုတ်ပိုင်ခွင့်မပေးတော့ပေမယ့်မူလပိုင်ရှင်တောင်သူတွေကဆက်လက်ထွန်ရက်စိုက်ပျိုးခဲ့ကြပါတယ်။မေလ20ရက်နေ့မနေ့ကရပခဘူကြီးဝင်းထုံးအောင်ကတပ်သားတွေကိုခေါ်ပြီးတရားစောင့်ဖို့လို့ဆိုကရေပူကြီးရွာကတင်းစီးထားတဲ့လေယာဉ်မြေတွေပေါ်မှာတစ်တွေလာရောက်ချပြီးအပင်တွေကိုဖျက်ဆီးခဲ့ပါတယ်။အဲ့ဒီလိုအပင်တွေဖျက်ဆီးသွားတာကြောင့်တောင်သူမျိုးသမီးတွေကကိုယ့်အခင်းကိုမဖျက်ဆီးနိုင်အောင်မင်းညကတညာလုံးမအိပ်ဖဲထိုင်ဆောင်ခဲ့ရတဲ့အပေါ်ရေပူကြီးရွာကတိမ့်စီခံလေရမြေပိုင်ရှင်ဦးအောင်မြင့်ကမကြေမနက်ဖြစ်ပြီးဒီနေ့မနက်မှာကိုမီးရှို့ဆန္ဒပြတာဖြစ်ပါတယ်ကိုမီးရှို့ဆန္ဒပြတဲ့ဦးမြင့်အောင်ဟာတောင်ကြီးမြို့ဆက်ဆံထွန်းဆေးရုံမှာစေကူတမှုခံယူပြီးစိုးရိမ်ရတဲ့အခြေအနေဖြစ်နေပါဗါတယ်။တောင်သူအမျိုးသမီးတွေအသက်ဆုံးရှုံးရမယ်အစားတောင်သူလက်သမားတွေအတွက်အသက်ဆွန့်မယ်ဆိုပြီးကိုဓာတ်စီလောင်းပြီးမီးရှို့ဆန္ဒပြတာလို့ဆန္ဒပြသူဦးအောင်မြင့်ရဲ့ဆွေမျိုးဖြစ်တဲ့ဒေါ်ဆန်းကပြောပါဗါတယ်။
တောင်သူတွေရဲ့နှိမ့်ဆက်တယ်နော်ပစ္စည်းစီးပွားရေးတွေမကဘူးလူတွေပါအကုန်လုံးသေကောင်ဆိုပြီးတော့နှိမ့်ဆက်တယ်စစ်သားတွေကိုကြည်ပြန်တော့လဲဓာတ်တွေနဲ့တန်တဝင်းတွေနဲ့တရားတောင်သူတွေကအမျိုးသမီးတွေပဲဆိုတော့ဒီလူတွေအကုန်သေကုံတော့မှာပဲဒီလူတွေတော့အသေးမခံပါဘူးသူကိုယ်သူဒီလူတွေရဲ့ကိုယ်စားကိုစီလောင်းပြီးတော့မိရှုံမယ်ဆိုပြီးတော့သူလှုပ်လိုက်တာပါ
အဲ့ဒီလေယာဉ်မြေတွေမှာရပခအရှေ့ပိုင်းတိုင်းစစ်ဌာနချုပ်စစ်တပ်ကဗာစီမန်ဂိမ်းမှအခုထိအကောင့်ထဲမဖော်သေးတဲ့အတွက်တောင်သူတွေကကိုယ်လေယာဉ်မြေကိုပြန်လိုချင်နေကြတာဖြစ်ပါတယ်။တောင်သူတွေကိုတီးစားချထားမပေးတော့ပဲအဲ့ဒီမြေနေရာကိုအစာဦးစောက်ဖို့လုပ်တဲ့အပေါ်တောင်သူတွေစိတ်ဒုက္ခရောက်နေကြရတယ်လို့တင်းစီခံမြေကူညီဖြည့်ရှင်းပေးတဲ့တောင်ကြီးခရိုင် NND ဥက္ကဋ္ဌဦးတင့်မောင်တိုးကပြောပါတယ်။
မမနေရဒီမှာတဲတွေစောက်မယ်တန်ရတွေစောက်မယ်ဆိုပြီးတက်အဟောင်းတွေတော့ပြအဟောင်းတွေလာချတာအဲ့ဒီကနေဖြစ်တာအမရွာသားတွေကသူတို့စိုက်ထားတဲ့အပင်တွေပေါ်မှာလာချတဲ့အတွက်သူတို့ဖဲ့တယ်ပေါ့နော်ညနေမှာပြန်ဖဲ့တယ်စက်တိုက်ကလာပြန်ချတယ်ပေါ့တော့အဲ့ဒီမှာဒီခုဒီမီးရှို့လိုက်တဲ့ဦးမြင့်ကသူ့မြင့်ကတော့ရှေ့ဧကခွဲလောက်ပါတယ်သူ့မိသားစုကြီးကိုမောင်တို့မှအားလုံးဆိုရင်အခုထွန်ရက်ထားတာဧက100နီးပါးပေါ့အဲ့ဒီမှာသူခံစားရတာပေါ့သူကဒီနေ့မနေ့ခရနာရီမှာဓာတ်စီလောင်းပြီးတော့သူအိမ်ရှေ့အိမ်လမ်းမအိမ်ပေါ်မှာပဲကိုမီးရှို့လိုက်တယ်ပေါ့
လေယာဉ်မြေတွေပြန်ရရှိဖို့တောင်ကြီးမြို့မှာဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပြီးတုံ့ပြန်မှုတစုံတရာမရှိတဲ့အတွက်ဒီနှစ်စိုက်ပျိုးရာသီမှာတောင်သူတချို့ကဆက်လက်ထွန်ရက်စိုက်ပျိုးခဲ့ကြတာဖြစ်ပါတယ်။တင်းစီခံထားရတဲ့လေယာဉ်မြေတွေမှာပြန်လည်လုပိုင်ခွင့်ပေးဖို့အသနာခန်းစာ3ချိန်တင်ပြထားပေမဲ့ဘာမှထူးခြားမှုမရှိဘူးလို့လေယာဉ်မြေတွေတင်းစီခံလိုက်ရတဲ့ရေပူရွာကတောင်သူဦးမျိုးအောင်ကပြောပါတယ်
။ဥစားဘွယ်ဒီနားမှာရှိတဲ့တောင်သူကအားလုံးဒီပြစ်ချန်ထဲမှာကျွန်တော်တို့တောင်သူပေါင်း22ဦးပါဝင်နေတယ်ပေါ့သူမြေဧရိယာသူအတိုင်းတာနဲ့သူပေါ့အဲ့ဒီဥစ္စာကိုကျွန်တော်တို့ကသူတို့အထက်ကိုလည်းကျွန်တော်တို့က3ကျင်ရောက်ပြန်လည်ရရှိဖို့အတနာခံတာ
ရပခရှေးပိုင်းတိုင်းစစ်ဌာနချုပ်ဟာအဲ့ဒီလေယာဉ်မြေတွေကို1994ခုနှစ်ကစတင်သိမ်းဆီးခဲ့တာဖြစ်ပြီး2004ခုနှစ်မှာထပ်မံတိုးချဲ့သိမ်းဆီးခဲ့ကကျောင်းနီစိုက်ကွင်းအပါအဝင်ဧက9000ကျော်ရှိပြီးကုမ္ပဏီတွေကိုငှားရမ်းလုပ်ကင်စေခဲ့တာလို့သိရပါတယ်ရှင်